ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြေရောက်ရထားအောင်မှာဒီကနေ့စောပိုင်းလူသွားလူလာများခြင်းဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်မီးလောင်ဒဏ်ရာသူအများအပြားပါဝင်လူ18ဦးဒဏ်ရာရသွားပါတယ်။ရထားဖက်ကတော့အချမ်းဖက်ဝါရီရဲ့လုပ်ရအဖြစ်စုံစမ်းစစ်ဆေးနေတာပါ။ရထားမှာပောက်ကွဲမှုနဲ့မီးလောင်မှုဖြစ်ပွားကြောင်းဒဏ္ဍာရီထွက်ပေါ်လာပြီးနောက်မှာပဲ person screen မြေရောက်ရထားဖူလာကိုလက်နက်ကန်ရထားဖွင့်နေရောက်ရှိသွားခဲ့ကြပါတယ်။လက်လုံပုံကြောင့်မိလာမှုဖြစ်ရတဲ့အကြောင်းလဲလန်ဒန်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်။ရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုမှာပရိရှတ်ထောင်လိုင်းအေဂျင်စီ MI5 ကကူညီနေတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။ဗြိတိန်နိုင်ငံရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ကတော့အခြေအနေကိုတည်ငြိမ်ရင်ဆိုင်ကြဖို့နဲ့မမှန်သတင်းတွေမပြန့်နှံ့ဖို့အရေးကြီးကြောင်းလဲပြောဆိုခဲ့ပါတယ်။မြို့တော်ဝင်စတိခန်းကလည်းလန်ဒန်မြို့တော်ကိုအချမ်းဖက်ဝါရီတွေကချင်းချောက်အနံ့ယူနေမှာမဟုတ်ကြောင်းပြောဆိုခဲ့တာပါ။ပောက်ကွဲမှုဖြစ်ချင်းထားပေါ်ကခီးတယ်တွေထိတ်လန့်တကြားနဲ့အလူရက်ထွက်ပြေးခဲ့တာတွေ့ရတယ်လို့ဒါရုပစ္စည်းအနှံ့တွေနောက်ပိုင်းမှာရခဲ့တဲ့အကြောင်းလဲကိုရီးကျုံသူတွေကပြောပါတယ်။ចောင်းသားအရွယ်ကလေးတွေပါရထားမှာလိုက်ပါလာကြောင်းပြောဆိုခဲ့ကြတယ်လို့ရထားတွေကဓာတ်ပုံတစ်ချို့မှာတော့ဈေးဝယ်တစ်လုံးထဲမှာထည့်ထားတဲ့ပလတ်စတစ်ရေပုံတစ်ခုကိုတွေ့ရပြီးဝါယာကြိုးတွေနဲ့ချိတ်ဆက်ထားတာကိုလည်းတွေ့ခဲ့ကြရတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လန်ဒန်မြို့တော်မှာအရှုံးနဲ့ရင်ဆိုင်နေရတဲ့အချမ်းဖက်ဝါရီတယောက်ရဲ့တက်ခိုက်မှုကြုံခဲ့ရတာဖြစ်တဲ့အကြောင်းဒီကနေ့စောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့ပါတယ်။